မနေ့ကလာရှုံမြို့နယ်မိုင်းရော့ကျေးရွာအနီးကပြောင်မှုခင်းထဲမှာမြေမြုပ်ထားတဲ့အလောင်း၅လောင်းနဲ့အနီးလမ်းဘေးမှာနောက်ထပ်အလောင်း၂လောင်းကိုကျေးရွာသားတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ဘယ်လက်နက်ကိုင်အဖွဲ့ကတက်လိုက်တယ်ဆိုတာတော့မသိသေးပါဘူး။ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ဟာလာရှုံမြို့နယ်မိုင်းရော့ကျေးရွာကလူ12ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဲ့ဒီအထက်ကအမျိုးသမီး6ယောက်နဲ့အမျိုးသား3ယောက်ကိုပြန်လွှတ်ပေးခဲ့ပြီး2ဦးကိုဖမ်းဆီးထားခဲ့တာဖြစ်ပါတယ်။အဖမ်းခံရပြီးလွတ်မြောက်လာသူတွေကသူတို့ကိုဖမ်းဆီးသွားတာဟာအစိုးရတက်မတော်လို့ယူဆနေကြပါတယ်။အဲ့ဒီနေရာဟာတိုက်ပွဲတွေဖြစ်တဲ့နေရာဖြစ်ပြီးအမှုနဲ့ပတ်သက်ပြီးတိုင်တန်းတာမရှိသေးဘူးလို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့ကဒုတိယရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။
ဒီကနေ့ခုချိန်ဒီပေါ်တရားဝင်လာရောအမှုဖွင့်လှစ်တိုင်ကြားချက်မရှိသေးပါဘူး။အလောင်းတွေ့တဲ့ဆိုတဲ့နေရာတွေကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဖြစ်ပါတယ်။
မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့ဒီအမှုကိုစုံစမ်းစစ်ဆေးဖို့တင့်မတင့်အစည်းအဝေးဆုံးဖြတ်သွားဖို့ရှိတယ်လို့ကော်မရှင်အဖွဲ့ဝင်ဒေါက်တာညံစောကပြောပါတယ်
။လုံထုံလုံနေရဆိုဆရာသားတင်းရကြားသိရရင်ပဲဖြစ်ဖြစ်ဂျာနယ်ကဖြစ်ဖြစ်အင်တာနက်ကဖြစ်ဖြစ်တင်းရရင်တော့ဆရာတို့ဆောင်ရွက်ပါလိမ့်ခင်ဗျာ။တိုင်မမဟုတ်ဘူးလေ။အဲ့ဒါတင်းရလို့ရှိရင်ဆရာတို့ကစီဝေးကိုတင်ပါလေ။စီဝေးကတော့စုံစမ်းဖို့ဆုံးဖြတ်ဆုံးဖြတ်ပါလိမ့်ခင်ဗျာ။တော့တော့မဆုံးဖြတ်ရသေးခင်ဗျာ။ကျွန်တော်တို့တယောက်တည်းနဲ့ဆုံးဖြတ်ဘူးလေ။အဲ့ဒါအရင်ဆုံးတိုင်စာမှာပါတဲ့၃ယောက်ဆုံးဖြတ်တယ်။နောက်ပြီးတော့မှအားလုံးတစ်ခါတင်ပြတာရှိတယ်လေလိုအပ်လို့ရှိရင်။ကျွန်တော်တို့ကအတိအကျပါမဟုတ်တည်တည်ချင်ချာစုံစမ်းပြီးတော့မှလိုအပ်မှကျွန်တော်တို့ဆက်သွယ်ပြီးသွားပါလိမ့်ခင်ဗျာ
။ရှမ်းပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ကဒီအမှုနဲ့ပတ်သက်ပြီးပြည်နယ်အစိုးရဘက်ကကြေညာချက်ထုတ်နိုင်အောင်စီစစ်ဆောင်ရွက်နေတယ်လို့ပြောပါတယ်
။ကြေညာချက်ထုတ်မယ်လို့ပြောနေတယ်အဲ့ဒီစာ။ရှမ်းပြည်နယ်အစိုးရမှာသူကဒီတိုင်းနိုင်ငံအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ပြဿနာတွေအကုန်လုံးလုံလယ်ဝန်ကြီးကခြိုင်တာလေ။အဲ့မှာသူတို့ကြားထဲမှာကတမတော်လက်ညှိုးတမတော်ကဟိုဘုသူ့လက်ညှိုးတို့အပြန်အလှန်ဆက်ဆံမှုတွေကိုစနစ်ကျစီစစ်နေကြတယ်အခုကအဲ့လိုမျိုးဖြစ်နေ။ငါးလုံးကိစ္စတော့တကယ်ဟိုဟိုရှင်းရအောင်မရှင်းလို့လည်းမရဘူးလေနော်။ထုတ်ပြန်ပေးရမယ်ကျွန်တော်တို့မှတာဝန်ရှိပါတယ်။
ဒီအမှုနဲ့ပတ်သက်ပြီးမိုင်းရော့တိုက်နယ်ရဲစခန်းကိုမနေ့ကသွားရောက်အကြောင်းကြားခဲ့ပေမဲ့ရဲစခန်းဘက်ကအရေးယူဆောင်ရွက်ပေးတဲ့အနေအထားမရှိဘူးလို့တအားမျိုးသမီးအဖွဲ့အစည်းကမလွေးတီနင်းကပြောပါတယ
်။ရဲစခန်းကိုလည်းကျမတို့ကသွားသေးတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှပေါ့နည်းနည်းမင်းမြင်းချင်တာရှိရေပေါ့အဲ့ခါကျတော့တို့ကတို့ရဲ့ရဲစခန်းနဲ့ဝင်သွားပြီးတော့မှပြန်ထွက်မလာကျမတို့ကစောင့်သေးတယ်တို့ကဘာမှမဖြေရှင်းပေးတာမရှိဘူး။ဆိုရတဲ့ဘက်ကဒေတာခံတွေကဖြစ်ပျက်နေတဲ့အချိန်ပေါ်မှာတို့တွေကဘာမှမတော့ແນ່ເປົ່າມາໂອ້ສາລາເຕນາອາຍາມຸມຊີບໍ່ເຈເລສໍລາໂຕຄຸຄຸຜິດແດ່ສະນັ້ນຊິເນາະໂຕກະນີ້ຕັດແດ່ດູຜິດແດ່ຕົວຈໍາໂຕກໍດາຍຫັ້ນຕົວຢາກໄປຊິນໄປລຸຍາຍຍະຕານະໂຕກໍດາຍແລະບໍ່ຕົວແດ່ດີດາຍປິດຖ້າລະມືຢູ່ເລຊິເບາະເນາ
ະລາຊຸມຍຸດແນ່ອະມິວຕາຫຼົດຕໍ່ໂກຊເລອູຊາຍວັນໄລນ໌ຄັນກະດີອຫມຸນະປະຕັດປີປາວິນສ່ອງຍ່ວຍຫນີແດ່ອະຊີອິນີດ້ວຍກໍອະກຸລຸປ ્યો ປຍາໄ
ປອົກຊຸຍີຖານະເນາະປີ້ຍິນຍແສຄັ້ນມູດີມິດແນ່ມູດີຊີທີ່ກໍຈົນປ້ອງສັນຍິນແນ່ໄປບາແດ່ດີລຸດີລຸດີຜິດຫນີບາແດ່ບໍເນາະອາໂຕລະတီရှိတာပြီးတော့လာတိုင်ပါအာကျွန်တော်တို့လည်းဒါတီးရတာအင်မတန်မှစိတ်မကောင်းဘူးဒါပေမဲ့ကျွန်တော်နားမလဲဒေတာတစ်ခုကတော့ဘာကြောက်အောင်ခုကာယကံရှင်တွေကစခန်းမှာတွားပြီးတော့အမှုမဖွင့်သေးတာလဲတော့ကာယကံရှင်ပုံမှာလည်းတအားမူတည်တယ်ပြီးရင်ဒါဗီဒူလူထုပေါ့နော်အားလုံးနဲ့လည်းပူပေါင်းပါဝင်ရမှာပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းမိုင်းရော့ကျေးရွာတဝိုင်းဟာအစိုးရတက်မတော်အပြင်တအန်းလွတ်မြောက်ရေးတက်မတော် DNNA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တက်တွေလှုပ်ရှားနေတဲ့နယ်မြေဖြစ်ပါတယ်ရှင်